အီရန်နိုင်ငံတော်လုံခြုံရေးနဲ့အချုပ်ချာအာဏာဆိုင်ရာဆောင်ရွက်ချက်တွေကိုထောက်ခံပြောဆိုခဲ့တဲ့တရုတ်သမ္မတရှီဂျင်းပင်ကအီရန်နျူကလ িয়ার အရေးကိစ္စကိုတင့်တော်စွာအမြန်ဆုံးအဖြေရှာဖို့အင်္ဂါနေ့မှာတိုက်တွန်းလိုက်ကြောင်းတရုတ်အစိုးရပိုင်းသတင်းကဖော်ပြပါရယ်အမေရိကန်နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမပြေမလဲဖြစ်နေချိန်မှာတရုတ်နိုင်ငံကို၃ရက်တာခီးစဉ်နဲ့အီရန်သမ္မတအလက်ပါရောက်ရှိလာတာပါအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းမှုတွေပြန်ဆနိုင်အောင်တရုတ်ကအပြုသဘောဆောင်ပါဝင်ဆောင်ရွက်သွားမယ်လို့အီရန်သမ္မတအီဘရာဟင်ရီစီနဲ့ပီဂျင်းမြို့မှာတွေ့ဆုံချိန်အတွင်းတရုတ်သမ္မတရှီကပြောဆိုခဲ့ပါတယ်2015အီရန်နျူကလ িয়ার သဘောတူညီမှုအရလက်နက်အဖြစ်ထုတ်လုပ်လို့မရအောင်ယူရေနီယံတန်ဆေမှုတွေကိုကန့်သတ်ထိန်းချုပ်ထားတာဖြစ်ပြီးအပြန်အလှန်အနေနဲ့တန်ခါပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့ဖြစ်ပါတယ်အီရန်ကတော့ငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့နျူကလ িয়ার စွမ်းအင်တွေဆက်လက်ထုတ်လုပ်နေတာပါလို့ပြောပါတယ်ဒါပေမဲ့လည်း2018ခုနှစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့အီရန်ဘက်ကနျူကလ িয়ার အစီအစဉ်တွေမရတဲ့အတွက်ဆိုပြီးတော့သဘောတူညီမှုကနေနှုတ်ထွက်ခဲ့တာပါနောက်ထပ်ပြီးတဲ့နောက်ပိုင်းတက်ခတ်မှုတွေလည်းပြန်လည်ချမှတ်ခဲ့ပါတယ်အမေရိကန်ရဲ့လိုရကိုတရုတ်ကဝေဖန်ပြစ်တင်ခဲ့ပြီးတော့အီရန်နျူကလ িয়ার သဘောတူညီမှုပြန်ဆနိုင်အောင်အမေရိကန်ဘက်ကစတင်လှုပ်ရှားတင်တယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းအီရန်ရေနံတင်ပို့မှုမှာပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေကိုအမေရိကန်ကပြစ်ဒဏ်ချမှတ်ခဲ့ရမှာတရုတ်နိုင်ငံအခြေစိုက်ကုမ္ပဏီ၅ခုလည်းပါပါတယ်အမေရိကန်ကတော့အီရန်နျူကလ িয়ার အစီအစဉ်တွေမရသမျှအီရန်ရဲ့ရေနံနဲ့ရေနံသားတို့ရောင်းဝယ်မှုမှာပါဝင်ပတ်သက်နေသူတွေကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်သွားမယ်လို့ပြောပါတယ်